ရခြင်းနဲ့
ဒီမောက်စုမေးချင်တာကတော့ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်အဲ့မှာမီဒီယာရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါလဲခင်ဗျာ
Oh it's essential
မီဒီယာရဲ့အခန့်ကဏ္ဍကမရှိမဖြစ်ပါပဲလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်တွေကိုရဖို့လိုပါတယ်ဒီလိုသတင်းမှန်တွေရရှိနိုင်ဖို့ဆိုတာအကောင်းဆုံးကတော့မီဒီယာကတစ်စစ်ပဲဖြစ်ပါတယ်မှန်ကန်တဲ့သတင်းအချက်အလက်တွေမရှိဘဲနဲ့တော့လူတို့ဟာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာမဟုတ်ပါဘူ
းဆိုတော့သတင်းအချက်အလက်အမှန်ကန်ပြန့်နှံ့ရေးဟာအဓိကကြတဲ့အခန့်ကဏ္ဍပေါ့လေဒါကိုနည်းနည်းလောက်အစည်းအဝေးထပ်ပြောပြပါလားခင်ဗျာရွေးကောက်ပွဲအကျိုးကာလရွေးကောက်ပွဲပြုလုပ်နေတဲ့ကာလရွေးကောက်ပွဲပြီးကာလတွေမှာမီဒီယာဟာဘာတွေလုပ်သင့်တယ်လဲဆိုတော့နည်းနည်းအစည်းအဝေးနဲ့ပြောပြပါခင်ဗျာ
Well ideally I think that media should be reporting
ဟုတ်ကဲ့ရှင်ရွေးကောက်ပွဲဝင်မဲ့သူတွေအားလုံးနဲ့ပတ်သက်ပြီးတော့မျက်မျှတတရေးသားထုတ်ဝေတင်ပြဖို့ပဲဖြစ်ပါတယ်မတူညီတဲ့ကြိုင်ပွဲဝင်တွေအားလုံးကိုနေရာအတူတူအချိန်အတိုင်းအတာအတူတူပေးပြီးတော့သူတို့ရဲ့အမြင်တွေအယူအဆတွေတင်ပြဖို့လိုအပ်ပါတယ်ဒါမှလူတို့ကအမှန်တိုင်းဆုံးဖြတ်ရွေးချယ်နိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုရကြမှာဖြစ်ပါတယ်တည်တဲ့အတိုင်းပဲဒီမိုကရေစီဆိုတာအဆုံးဖြတ်ကိုလူတို့ကလုပ်ရတာပါသူတို့မှအာဏာရှိပါတယ်သူတို့ကိုမှန်ကန်တဲ့အချက်လက်တွေမရနိုင်ရင်တော့ကောင်းမွန်တဲ့ဆုံးဖြတ်ချက်လည်းပဲချနိုင်မှာမဟုတ်ပါဘူး
နောက်တစ်ခုကျွန်တော်မေးချင်တာမီဒီယာတွေနိုင်ငံရေးဘက်လိုက်မှု political bias ရှိတဲ့မီဒီယာတွေဖြစ်နေရဆိုရင်တော့အဲ့ဒါကိုလက်ခံနိုင်ပါသားခင်ဗျာ
No ideally there should not be political bias
လက်မခံနိုင်ပါဘူးရှင်နိုင်ငံရေးဘက်လိုက်မှုဆိုတာမရှိတင်ပါဘူးဘက်လိုက်မှုဆိုတဲ့နေရာမှာတခြားဘက်လိုက်မှုပုံစံတွေလည်းအမျိုးမျိုးရှိပါသေးတယ်နိုင်ငံရေးဘက်လိုက်မှုဒါမကပါဘူးပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဘက်လိုက်မှုမီဒီယာကိုဘယ်သူကပိုင်တယ်ဘယ်သူကချုပ်ကင်နေတယ်ဆိုတာသိဖို့လိုအပ်ပါတယ်ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစီးပွားရေးအကျိုးအမြတ်တစုံတရာရှိနေသလားဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒါကြောင့်ဒီမိုကရေစီထွန်းတက်စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့သတင်းတရက်ရဲ့အရင်းအမြစ်ကိုပရိသတ်ကဆန်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီသတင်းဟာနိုင်ငံရေးဘက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ်
တခုကမီဒီယာအနေနဲ့လူတို့ကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစီးနင်းတယ်လဲဆိုလည်းပြောပါဦးခင်ဗျာ
That's such a good question and it's such a complicated question
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့်လိုင်စင်လျှောက်ထားရမယ်ဆိုတဲ့ကိစ္စ၊ပိုင်ဆိုင်ခွင့်တောင်းခံရတာတို့၊နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့၊ခိုင်လုံစိတ်ချရတဲ့သတင်းအချက်လက်ကိုမီဒီယာတွေရယူခွင့်မရှိတာတို့၊တကယ်တော့ဒီလိုသတင်းအချက်လက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါ။မြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်။ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပိုမိုရှုပ်ထွေးပါတယ်။ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်။ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအစ်တောင်အာရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပြပါဘယ်လိုတွေးရပါလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစီအတန်းဟာ
Well it's very exciting to me to see
ဟုတ်ကဲ့ရှင်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျမတို့စိတ်ကိုအံ့အားသင့်ရပါတယ်သိပြီးတော့ဉာဏ်ဆန်းတယ်2010တုန်းကကျမမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ်2012မှာကျမထပ်သွားတော့စာပေစီစီရေးကိုဖြတ်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူးကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာတိတ်ကိုကြီးမားတဲ့အကြောင်းလဲပါရှင်ပြောတဲ့ self censorship ကိုဟာကိုစင်စာလုံးရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်နဲ့ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှား၊ကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင့
်ဒါမှမဟုတ်လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကြံ့ရင်းနေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပြတ်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီလို့ဝမ်းသာရပါမယ်။စေတနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်လူတွေကအရေးသွေးကောင်းကောင်းလိုချင်တယ်အရေးသွေးကောင်းကောင်းလုပ်ဖို့စီးပွားရေးအရာကြံ့ကြံ့ခံနိုင်ရမယ်အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲအင်ဒိုနီးရှားမှာဒီအတိုင်းပါပဲမြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နှီးဆက်တဲ့ခရိုနီတွေကပိုင်ထားကြတယ်ဆိုတော့သူတို့ကတည်င်းပိုရယူနိုင်တယ်အရင်နီးပိုတောက်တယ်ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒီတော့မြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမှုပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကဒါကိုနောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုထင်ပါသားခင်ဗျာ
Well, as you know, the American model is that we don't want to get...
See that time, I bet. The America model, tomorrow, a soya or media for 10 chokwen ana, penny name, I'm a page in Java. So, a soya, soya, media or 10 chokwen, machine them out.အလို့ပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်။ပိုင်ဆိုင်မှုကိုထိန်းချုပ်တာလည်းဒီသဘောပါပဲ။ခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်။အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူး။ဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလည်းဖြစ်လာနိုင်ပါတယ်။လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ်။
တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့ချာကတော့အဝေးယူရတာကျွန်တော်တို့လည်းနားလည်ရပါတယ်။ဒါနှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလိုရခွင့်နဲ့။ဒါပေမဲ့ကျွန်တော်အဓိကပြောစီချင်အင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဖို့ပဲကျွန်တော်အဓိကစီချင်ပါတယ်။အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုစီးသေးလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိကြောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ။
I think that Indonesia has really eliminated most of
it. Okay, Indonesia နိုင်ငံမှာတော့ media ပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ။ Indonesia မှာ media သမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထောင်ဝင်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမတို့ထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမိဖို့လဲတိတ်တည်ထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲ။တဖြည်းဖြည်းကြော်လွှားသွားနိုင်လိမ့်မယ်လို့တော့ကျမမျှော်လင့်ပါတယ်။အခြေအနေကအတော်ရှုပ်ထွေးပါလိမ့်ရှင်။မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်။သတင်းတောက်တွေအပေါ်ဒီမှုဆိုင်ရာကန့်သက်ထားတာတွေမရှိတင်ပါဘူး။သတင်းတော့တယောက်ကြက်ခိုးစားရင်တော့ပြစ်မှုဖြစ်ရမှာပါ။ဒါပေမဲ့အစိုးရမကြိုက်တာတခုကိုရေးသားထုတ်ဝေတယ်ဆိုတာကတော့ဒါဟာပြစ်မှုမဟုတ်ပါဘူး။သတင်းတော့ကသတင်းတော့အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင်
။ဆိုတော့ဒီလိုမြန်မာနိုင်ငံရဲ့မီဒီယာအပြည့်အဝလွတ်လပ်ခွင့်မရှိသေးဘူး။အင်အားမခိုင်မာမတောင့်တင်သေးတဲ့မီဒီယာဟာအခုကြုံတွေ့နေရတဲ့သမိုင်းဝင်အပြောင်းအလဲကြီးကိုကောင်းကောင်းမွန်မွန်အောင်အောင်မြင်မြင်ကင်တွယ်နိုင်ကြလိမ့်မယ်လို့ကတွေ့ပါလား။ဘာကြောင့်လဲဆိုတော့အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကတော်တော်ကိုမျှော်လင့်နေကြတာပါ။ဒီရွေးကောက်ပွဲကမြန်မာနိုင်ငံကိုလွတ်လပ်တဲ့လူဖွဲ့စည်းဖြစ်လာစေလိမ့်မယ်၊ဒီမိုကရေစီစနစ်ထွန်းကားလာစေလိမ့်မယ်ဆိုတဲ့အထိတွေ့နေကြတာပါ။ဆိုတော့ဒီရွေးကောက်ပွဲမှာအမျိုးမျိုးဖြစ်လာနိုင်တယ်လို့လည်းလူကတွက်တက်လူတွေကလည်းရှိပါတယ်။ဆိုတော့ဒီတက်နာကြီးဒီအဖြစ်ရကြီးကိုမြန်မာမီဒီယာခနော်ခနဲ့မီဒီယာကကင်တွဲနိုင်မယ်လို့ထင်ပါလားခင်ဗျာ
Well I think it's a very exciting time and I have been in touch with some of my Burmese
တိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ကာလလို့ကျမတို့ထင်ပါတယ်ကျမရဲ့မိတ်ဆွေမြန်မာမီဒီယာသမားတွေမိတ်ဆွေတွေကတော့အခုသတင်းရေးသားချက်တွေနဲ့ပတ်သက်ပြီးတော့စိတ်အားထက်သန်နေကြပါတယ်အခုခါနိုင်ငံရေးပါတီတွေရဲ့ယက်တီချက်ကိုဖတ်ရှုနိုင်ပါတယ်ပါတီတွင်ပဋိပက္ခတွေကိုဖတ်နိုင်တယ်ဒ ဒီခိုင်ဖြိုးပါတီတွင်ကပြဿနာအန်အယ်ဒီပါတီတွင်ပြဿနာတွေဖက်နိုင်တယ်အရင်တုန်းကဆိုရင်ဖက်ဖို့မဖြစ်နိုင်ခဲ့တဲ့ကိစ္စတွေကိုအခုမီဒီယာတွေမှာဖက်ရှုနိုင်ကြပါပြီတစ်ချိန်တည်းမှာပဲကိုဟာကိုစင်စာလုံးနေရတဲ့ကိစ္စတွေကလည်းရှိနေသေးပါအဲ့လိုမျိုးတွေတိတ်မရေးကြပါဘူးဥပမာမွတ်စလင်စန့်ကျင်ရေးကိစ္စတွေဆိုရင်တိတ်မတွေ့ရပါဘူးအဲ့ဒီလိုပဲကိုဟာကိုစင်စာလုံးနေကြရတ တခါအခု social media လူမှု media ကွန်ရက်တွေရှိလာပါပြီတိတ်ခိုင်လုံတဲ့စိတ်ချရတာမျိုးတော့လည်းမဟုတ်ပါဘူးဆွဲဆောင်မှုအားကောင်းပြီးတော့ကောလာဟာလာတွေပြဿနာတွေလည်းဖြစ်စေနိုင်ပါတယ်